Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဇွန်လ30ရက်တောက်ကြန်နေညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နှစ် kHz 93.3 ညနဲ့လိုင်းနိုမီတာ51 kHz 5885တို့အပြင်လိုင်းနိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ဗီအိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့ပါမယ
်မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူတူတင်ဆက်ပေးသွားမှာပါဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ပြင်သစ်မှာအကြမ်းဖက်မှုတွေကြောင့်ဝင်ကြီးတွေအရေးပေါ်အစီအစဉ်လုပ်ခဲ့ရပါတယ်လူနည်းစုလူမျိုးခွဲတဲ့နဲ့တက္ကသိုလ်ဝန်ထမ်းဝင်ခွင့်လက္ခဏာကိုအမေရိကန်တရားရင်ကျုံကပယ်ဖျက်လိုက်ပါတယ်တရုတ်နိုင်ငံပေါ်မိကိုအားထားမှုကိုရှော့ချဖို့ EU ထိပ်သီးဆွေးနွေးပွဲမှာဥရောပသမဂ္ဂခေါင်းဆောင်တွေကပြောဆိုခဲ့ကြပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးဒီကနေ့ထုတ်လွှင့်ပေးမယ့်သတင်းပိတ်ပုတ်ချက်တွေမှာဆိုရင်တော့တရုတ်ကိုယ်စားလှယ်အဖွဲ့ရဲ့ရှေ့ပြေးရှင်ကို KIA အဖွဲ့ကတတ်ခတ်ခဲ့တယ်လို့စစ်ကောင်စီကပြောဆိုတာမဟုတ်မှန်းကြောင်း KIA ဘက်ကညင်းဆိုပါတယ
်ကျွန်တော် KIA နဲ့တရုတ်ပြည်သားကိုတမင်လကကျွန်တော်တို့ပြစ်တာမရှိပါဘူးအဲ့ဒီနေရာမှာ26ရက်ကနေ28ရက်နေ့
အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေတာတိုက်ပွဲတွေဖြစ်နေတဲ့ကလေးတမူကာလမကိုအသွာအလာကန့်တပ်ထားတာနဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကမွတ်စလင်တွေဒီနေ့အစ်ပွဲတော်မဆင်နွှဲနိုင်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုနှာစင်ကြပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့မြို့သမီးကန္တာတုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနှาศင်ကြရမှာပါဒါရီမတိဆက်ခင်အခုအရင်ဆုံးတော့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာရဲလက်ချက်နဲ့အယ်လ်ဂျီးရီးယားနယ်ပွား18နှစ်အရွယ်လူငယ်တူသေဆုံးခဲ့တာကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ရှိနေချိန်မှာပဲသမ္မတအီမန်နျူအယ်မက်ခရွန်နဲ့ကက်ဘိနက်ဝင်ကြီးတွေဒီနေ့အရေးပေါ်အစီအစဉ်ပြုလုပ်ခဲ့ကြပါတယ်ပါရီမြို့တော်အပါအဝင်မြို့တော်တော်တော်များများမှာကြာသရီးနေ့ညကဆန္ဒပြမှုတွေဆက်လက်ဖြစ်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကိုပုံမချထားရတယ်လို့တမရမက်ခရွန်ကပြောခဲ့ပါတယ်။ဆန္ဒပြမှုတွေအပြင်ဖြည့်ဆည်းလူရဲမှုတွေလည်းဖြစ်နေတာကြောင့်အခြေအနေတွေကိုပြန်လည်တည်ငြိမ်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုကြေညာခဲ့တာပဲဖြစ်ပါတယ်။လူငယ်တွေအသုံးများတဲ့ TikTok, Snapchat စတဲ့လူမှုကွန်ရက်တွေမှာအကြမ်းဖက်မှုတွေမပြန့်ပွားအောင်ပြင်သစ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းတမရကတိုက်တွန်းခဲ့ပါတယ်။အခုရက်ပိုင်းပြင်သစ်နိုင်ငံကမြို့တော်တော်များများမှာဖြစ်ပွားနေတဲ့အဖြစ်ပျက်တွေမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကတိတိတတ်တာအရေးပါခဲ့တယ်လို့အစိုးရအရေးပေါ်အစည်းအဝေးမှာတမရကပြောပါတယ်။တတိယမြောက်ညအဖြစ်နိုင်ငံတော်ဝန်ဆန္ဒပြမှုတွေမှာလူပေါင်း800ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ပါရီမြို့တော်မှာဆန္ဒပြသူတွေကိုရဲကမျက်ရည်ကိုဘုံးတွေတုံးပြီးလူစုခွဲခဲ့ရပါတယ်။မိဘတွေအနေနဲ့ကလေးတွေကိုလမ်းပေါ်မထွက်အောင်ထိန်းကြဖို့တမရမက်ခရွန်ကအရေးပေါ်အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။အင်္ဂါနေ့တုန်းကပါရီမြို့ရက်ွက်တစ်ခုမှာရင်စည်းကမ်းဖောက်ဖျက်ခဲ့တယ်ဆိုပြီးနာဟေဆိုတဲ့ဆယ်ကျော်သက်ကလေးငယ်ကိုရဲကတားဆီးဖို့စစ်ဆေးဖို့ကြိုးစားနေစဉ်မှာပြစ်ခတ်မှုဖြစ်ခဲ့တာဖြစ်ပါတယ်ရှင်။
ဥရောပသမဂ္ဂခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်မိခိုအားထားမှုကိုချော့ချဖို့နဲ့ရာသီဥတုပြောင်းလဲမှုလိုမျိုးနယ်ပယ်တွေမှာအန္တရာယ်ကင်းရှင်းရေးနဲ့မျှတအောင်ဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာကိုဒီကနေ့ပြုလုပ်တဲ့ဥရောပသမဂ္ဂ EU ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ရုရှားစီကရတဲ့ဓာတ်ငွေကိုမိခိုနေရတဲ့ EU ရဲ့နာကျင်စရာတွေကိုသင်ခန်းစာယူဖို့နဲ့မှန်ကန်တဲ့ရည်တည်ချက်ကိုရှာဖွေကြဖို့ကိုလည်းလက်ပြရဝန်ကြီးချုပ်ခရစ်စတီယန်နစ်ကာရင်စကပြောကြားသွားပါတယ်။အက်စတိုးနီးယားဝန်ကြီးချုပ်ဂျာကာကာလစ်ကလည်းတရုတ်ကိုစနစ်ကျတဲ့ပြိုင်ဘက်အဖြစ်ပုံမူပြီးမြင်လာရတယ်လို့ပြောပါတယ်။အဖွဲ့ဝင်ပေါင်း28နိုင်ငံရှိတဲ့ဥရောပသမဂ္ဂဟာတရုတ်နိုင်ငံကိုမိတ်ဖက်ပြိုင်ဘက်နဲ့စနစ်ပြိုင်ဘက်အဖြစ်2019ခုနှစ်ခရဲကသတ်မှတ်ခဲ့ပေမဲ့ဝန်ပလွေစစ်တီတော်လို့နာမည်ပေးထားတဲ့တရုတ်ရဲ့တန်ကင်းတမန်ကင်းနဲ့ရန်လိုမှုတွေအပေါ်မှာလည်းသတိထားမှုမှာမြင့်တက်လာခဲ့ပါတယ်။တရုတ်ဘက်ကတော့ယူကရိန်းစစ်ပွဲနဲ့ရတံဘူယူကရိန်းစစ်ပွဲရတံဘူနဲ့ရုရှားကိုဖိအားပေးဖို့တို့အတွက်ထိုင်ဝမ်ရေလက်ကြားမှာတင့်မှန်မှုတွေကိုတိုးလာနေတဲ့အပေါ်စိုးရင်ကြောင့်ဖော်ပြတာတည်ငြိမ်တဲ့ဆက်ဆံရေးကိုညှဝေဖို့စိတ်ဝင်စားတယ်လို့ထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကတက္ကသိုလ်တွေမှာလူနည်းစုဝင်တွေခွဲခြားဆက်ဆံခံရသူတွေကိုဦးစားပေးတဲ့မူဝါဒအဖြစ် လူမျိုးကိုအခြေခံတဲ့ခွဲရန်စနစ်နဲ့ကျောင်းဝင်ခွင့်ပေးတာကိုဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရင်ချုပ်ကဆုံးဖြတ်လိုက်တဲ့ပေါ်သူ့အနေနဲ့စိတ်ပြတ်မိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကန့်ကွက်ပြောဆိုပါတယ်။အထင်ကရတက္ကသိုလ်ကြီးဖြစ်တဲ့ Harvard နဲ့မြောက် Carolina တက္ကသိုလ်နှစ်ခုရဲ့အမှုကိုပြည်ထောင်စုတရားရင်ချုပ်ကဆုံးဖြတ်လိုက်တဲ့ပေါ်သမ္မတဘိုင်ဒန်ကသူ့အနေနဲ့တော့သဘောမတူဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်
။ I've always believed that the promise of America is big enough for everyone to succeed and that every generation of Americans we have benefited by opening the doors of opportunity just a little bit wider
American ပြည်တော်စုမှာလူတိုင်းအောင်မြင်မှုအခွင့်အလမ်းတွေလိုအပ်သလောက်ဖွင့်ပေးထားတယ်လို့ယုံကြည်တဲ့အကြောင်းဒီအခွင့်အလမ်းကောင်းတွေ ਨੇ တကားနည်းနည်းပို့ဖွင့်ပေးထားလို့လည်းနောက်ကျနေခဲ့သူတွေအမိလိုက်နိုင်အောင်အခွင့်အရေးပေးနိုင်ခဲ့ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ကအင်ဖြူတော်မှာပြောဆိုသွားတာပါလူဖြူတွေကြီးပဲလွှမ်းမိုးထားတဲ့ဒေသတွေမှာလူမျိုးရေးရလူနည်းစုចောင်းသားတွေရဲ့တက္ကသိုလ်ဝင်ခွင့်ကိုမြင့်တင်ဖို့ဆယ်စုနှစ်နဲ့ချီကျင့်သုံးခဲ့တဲ့စနစ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာပဲဖြစ်ပါတယ်။1960ပြည့်နှစ်လွန်နှစ်ပိုင်းတွေက Affirmative Action လို့လူသိများကြတဲ့လူနည်းစုတွေပေါ်ခွဲတန်းတဲ့တက္ကသိုလ်ကောလိပ်တွေဝင်ခွင့်ပေးခဲ့တဲ့အစီအစဉ်တွေဟာမှားယွင်းနေတဲ့အကြောင်းတရားသူကြီး John Roberts ကပြောပါတယ်။တဦးချင်းစီရဲ့ပညာအရေးချင်းနဲ့လေးလာမှုတွေကိုမကြည့်ပဲအသားအရောင်ကိုသာကြည့်ပြီးနှစ်ကာလကြာရှည်စွာမှားယွင်းကျင့်သုံးခဲ့တဲ့စနစ်လို့လည်းပြောဆိုပါတယ်။ကွဲပြားခြားနားတဲ့လူနည်းစုတွေပါဝင်နိုင်တဲ့ပညာရေးစနစ်ဖြစ်ဖို့နဲ့ဘလို့လုံထုံးလုံနည်းတွေကအဟန့်အထားဖြစ်စေခဲ့တယ်လဲဆိုတာကိုလေးလာသုံးသပ်ကြဖို့လည်းပညာရေးဝန်ကြီးဌာနကိုညွှန်ကြားထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဟောင်းမိုက်ပန့်စ်ဟာကြာသပတေးနေ့ကယူကရိန်းကိုကြိုတင်မကြေညာဘဲတွားရောက်ခဲ့ပြီးသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းစစ်တပ်ကရုရှားကိုဆက်ပြီးတံပြန်ထိုးစစ်ဆင်နေသလိုယူကရိန်းကိုလိုအပ်တဲ့အကူအညီတွေဆက်ပေးဖို့ဒုသမ္မတဟောင်းပန့်စ်ကကတိပြုပါတယ်။2024ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတလောင်းအဖြစ်ဝင်ရွေးခံမယ်လို့ကြေညာထားသူတွေလည်းယူကရိန်းကိုမိုက်ပန့်စ်ဟာပထမဆုံးတွားရောက်တာဖြစ်ပါတယ်။ဒုသမ္မတဟောင်းပန့်စ်ဟာရုရှားကဒုံးကျည်တွေနဲ့တိုက်ခိုက်မှုကြောင့်ပျက်စီးခဲ့တဲ့ကီဖ်မြို့နာကဘူချာ၊အီရပင်နဲ့မိုရှွန်မြို့တွေကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့သိရပါတယ်။ရုရှားမှာတော့ဗာဂနာဂျေဇာတပ်ခေါင်းဆောင်ရဲ့အာခံပုံခံမှုဖြစ်ပြီးတဲ့နောက်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ဗယ်လရီကာရာစီမော့ဖ်ကိုလူမြင်ကွင်းကရောအစိုးရရုပ်တံတွေမှာမတွေ့ရတော့သလိုစစ်တပ်ရဲ့ထုတ်ပြန်မှုတွေမှာလည်းသူ့ကိုဖော်ပြခြင်းမရှိတဲ့အတွက်ဖမ်းဆီးခံထားရသလားဆိုတဲ့မေးခွန်းထွက်ပေါ်နေပါတယ်။နောက်ထပ်လူမြင်ကွင်းကနေပျောက်နေတဲ့ဗိုလ်ချုပ်ကြီးဖြစ်တဲ့ဆာဂျီဆူရိုဗီကင်ကလည်းဖမ်းဆီးခံထားရပုံရတယ်လို့ဒီအကြောင်းသိသူနေရောက်ရဲ့ပြောကြားချက်ကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ။
တောက်ကြညာ VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အဆင့်ထိကိုဆိုးဝါးလာနေပြီလို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီနေ့အစီရင်ခံစာထုတ်ပြန်ပါတယ်။စစ်တပ်ဟာသူ့ရဲ့အတိုက်ခံတွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့နေရာတွေကိုဖျက်လေးဖျက်ဗျူဟာကိုအသုံးပြုပြီးစာနယ်ရိတ်ကာ၊မိုးအကာနဲ့ဆေးဘက်ဆိုင်ရာဌာနများအပါအဝင်အသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးကာအရသာထောင်ပေါင်းများစွာကိုတက်ဖြတ်ဒဏ်ရာရအောင်လှုပ်ဆောင်နေရလို့လည်းအစီရင်ခံစာမှာရေးသားထားပါဗျ။မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျင့်အတဲကြီးမားလာတာနဲ့အမျှခံမှန်းကြီးလူပေါင်း 1.5 သန်းဟာပြည်တွင်းမှာရွှေ့ပြောင်းနေထိုင်ခဲ့ရပြီးအရက်သားအဆောက်အုံ 6,000 ခန့်လောက်မီးလောင်ပျက်စီးခဲ့ရပါဗျ။လူဦးရေ 18.6 သန်းကျော်သို့မဟုတ်စုစုပေါင်းလူဦးရေ3ပုံတစ်ပုံဟာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီချို့လိုအပ်နေပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဧပြီလအတွင်းစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေရဲ့လက်ချက်ကြောင့်အနည်းဆုံးလူ3452ဦးသေဆုံးခဲ့ပြီး 12,000 နီးပါးဖမ်းဆီးခံထားရတယ်လို့ခိုင်လုံသောသတင်းရင်းမြစ်တွေကအတည်ပြုပြောဆိုထားကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်ကင်ပြည်ပခါတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုရည်ရွယ်ချက်ရှိရှိဟန့်တားတာဒါမှမဟုတ်ငင်းပယ်တာရည်ရွယ်ချက်ရှိရှိတက်ဖြတ်တာညှဉ်းပန်းနှိပ်စက်တာနဲ့အခြားရုံညံ့တဲ့နီးလန်းတဲ့ဆက်ဆံတာတွေအားလုံးဟာစစ်ရာဇီ စစ်ရာဇဝတ်မှုတွေကိုပုံမဖြစ်ပေါ်စေတယ်လို့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းဖြစ်တယ်လို့ဖော်ပြထားပါတယ်ကုလသမဂ္ဂလူအခွင့်အရေးအကြီးအကဲကအဆိုပါအစည်းအဝေးခန်းစာကိုလူအခွင့်အရေးကောင်စီကိုဇူလိုင်5ရက်နေ့မှာတင်ပြမှာဖြစ်ပါတယ်ရှင်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအကြမ်းချခံခဲ့ရတဲ့စစ်ပွဲလုပ်ငန်းရှင်ဦးမောင်ဝေပြန်လွတ်လာပြီလို့သူနယ်နီးစပ်တဲ့အတိုင်းဝိုင်းကအတည်ပြုပြောသလိုသူကိုယ်တိုင်ကလည်းအိမ်ပြန်ရောက်နေပြီဖြစ်ကြောင်းကိုဇွန်လ29ရက်နေ့ကလူမှုကွန်ရက်ပေါ်ကတင်ပြောဆိုထားပါတယ်အိမ်ပြန်ရောက်လာတဲ့အတွက်ကန်ဆာဆရာကိုကျေးဇူးတင်ကြောင်းနဲ့မိခင်ဖြစ်သူလဲဝမ်းသာနေတယ်ဆိုပြီးသူပိုင်နဲ့စစ်ပိုင်ဖွံ့ဖြိုးမှု limited စီပိုင် Facebook လူမှုကွန်ရက်အကောင့်မှာမနေ့ညပိုင်းကရေးသားထားပါတယ်သူနဲ့နှိဆက်တဲ့အတန်းအဝန်းကလည်းဒါကိုအတည်ပြုပါတယ်ဥမာဝိဟာတော်ဆန်းစုကြည်အပါဝင် NLD အစိုးရခေါင်းဆောင်နေအဂရီလိုက်စားခဲ့တယ်ဆိုပြီးအာနာသိန်းစစ်ကောင်စီကတရားဆွဲခဲ့တဲ့အမှုတွေမှာတရားလိုပြတ်တက်တဲ့အဖြစ်ထွက်ဆိုခဲ့ပါတယ်စီပွားရေးလုပ်ငန်းနေအစဉ်ပြေဖို့အတွက်ဒေါခင်ဂျီဖောင်ဒေးရှင်းအလူငွေအဖြစ်အကြောင်းပြပြီး2019ခုနှစ်2020ပြည့်နှစ်အတွင်းဒေါအောင်ဆန်းစုကြည်ကိုစုစုပေါင်းအမေရိကန်ဒေါ်လာ5သိန်းခွဲပေးခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမှုမှာလည်းဥမာဝိကဒီငွေတွေကိုဒေါခင်ဂျီဖောင်ဒေးရှင်းမှာအသုံးပြုဖို့လူခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်သူထွက်ဆိုပြီးနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုမြောက်တယ်ဆိုပြီးစစ်ကောင်စီတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်ဒါ့အပြင်ဥမာဝိဟာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်စစ်ကူတာဖို့အတွက်အမေရိကန်ဒေါ်လာ3,000နဲ့ကြံ့ငွေ3,650လက်ပေးခဲ့တယ်လို့စစ်ကောင်စီကဆွဆွဲခဲ့တဲ့အမှုမှာလည်းစစ်ကောင်စီဘက်ကတက်တည်လိုက်ပေးခဲ့ပါတယ်အဲ့ဒီအမှုမှာလဲသူပေးခဲ့တာမှန်ကန်ကြောင်းကင်ဆာဖြစ်တဲ့ဖခင်ရှိခဲ့တာမို့အခုလိုကင်ဆာသမားတွေကိုလူဒဏ်နာဖြစ်တယ်ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဥမာဝေဟာ2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကဖမ်းဆီးခံခဲ့ရပြီးနှစ်နှစ်နဲ့4လကျော်ကြာမှပြန်လွတ်လာတာဖြစ်ပါတယ်။သူ့ကိုဘယ်ပုံမှန်တွေနဲ့ဖမ်းခဲ့တယ်လဲ၊ဘလို့ပြစ်ဒဏ်နဲ့ဘယ်မှာချမှတ်ခဲ့တယ်လဲဆိုတာကိုစစ်ကောင်စီကထုတ်ဖော်ပြောဆိုတာမရှိသလိုသူနဲ့ပတ်သက်တဲ့စီးပွားရေးအတိုင်းအဝိုင်းမှာလဲတေချာတိတာမရှိပါဘူး။သူကိုယ်တိုင်ကလည်းထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပြစ်ဒဏ်ချခဲ့တာရှိမရှိနဲ့သူလွတ်မြောက်လာတဲ့အခြေအနေကိုသိရှိရဖို့စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ
။ဗြိတိန်နိုင်ငံမှာခိုလိုခွင့်တောင်းခံသူတွေကိုအာဖရိကတိုက်ထဲကရဝန္ဒါနိုင်ငံကိုပို့ဖို့စီစဉ်နေတာဟာဥပဒေနဲ့မညီဘူးလို့အယူခံတရားရုံးကဆုံးဖြတ်ခဲ့ပါတယ်။ရဝန္ဒါနိုင်ငံကိုလုံခြုံတဲ့နိုင်ငံလို့မှတ်ယူလို့မရတဲ့အတွက်ခိုလုံခွင့်တောင်းခံသူတွေကိုအဲ့ဒီနိုင်ငံကိုပို့လိုက်ရင်ဖိနှိပ်မှုတွေဒါမကလူမဆန်တဲ့လုပ်ရက်တွေနဲ့ရင်ဆိုင်ရနိုင်တဲ့အတွက်အန္တရာယ်ရှိတယ်လို့အယူခံတရားရုံးတရားသူကြီးတွေကပြောပါတယ်။ဒုက္ခသည်တွေရှောက်ထားသူတွေကိုရဝန္ဒါနိုင်ငံကိုပို့မဲ့ကိစ္စကိုဗြိတိန်နိုင်ငံထဲမှာဥပဒေကြောင်းအရဆုံးဖြတ်ချက်တွေမပြီးမချင်းမပို့ဖို့လူအခွင့်အရေးဆိုင်ရာဥရောပတရားရုံးကပြီးခဲ့တဲ့နှစ်ဇွန်လကတားမြစ်ထားခဲ့တာဖြစ်ပါတယ်။ပြင်သစ်မြောက်ပိုင်းကနေအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးထောင်ပေါင်းချီတဲ့နိုင်ငံပြောင်းဖို့အခြေချကြိုးစားသူတွေကိုတားဆီးနိုင်ဖို့အတွက်ဒုက္ခသည်ဖြစ်ရှောက်ထားသူတွေကိုရဝန္ဒါပို့မဲ့အစီအစဉ်ကိုဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆင်ကအဆိုပြုခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုလက်ရှိဝန်ကြီးချုပ်ရှီရီဆုနက်ကလည်းထောက်ခံထားပါတယ်။အဓိကအတိုက်ခံလေးပါပါတီရဲ့ပြည်ထရေးဆိုင်ရာပြောခွင့်ရအီဗက်ကူပါကတော့ဒီအစီအစဉ်ဟာအလုပ်ဖြစ်မှာမဟုတ်တယ်လို့ကျင့်ဝတ်နဲ့မညီဘူးလို့လည်းပြောကြားခဲ့ပါတယ်ရှင်
။စီးရီးယားပြည်ပခါတဲ့လူ 3,000 ကျော်ပျောက်ဆုံးနေတာစုံစမ်းစစ်ဆေးရေးတီးခြားလွတ်လပ်တဲ့အဖွဲ့အဖွဲ့ဖို့ကုလသမဂ္ဂကဆုံးဖြတ်လိုက်ပါပြီ။အဖွဲ့ဝင်193နိုင်ငံပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကမဲခွဲပြီးအခုလိုဆုံးဖြတ်ခဲ့တာမှာထောက်ခံမဲ83မဲ၊ကန့်ကွက်မဲ71မဲနဲ့ကြားနေမဲကတော့62မဲမိနစ်ကြာတာပြင်းတွေကဆုံးဖြတ်လိုက်တာပါ။အခုလိုဆုံးဖြတ်နေတဲ့သူတွေနဲ့ပတ်သက်လို့စုံစမ်းမှုဒီခါမှာအခုလိုပျောက်ဆုံးနေတဲ့သူတွေနဲ့ပတ်သက်လို့စုံစမ်းမှုမိသားစုတွေကတောင်းဆိုနေခဲ့ပြီးဒီကုလသမဂ္ဂဆုံးဖြတ်ချက်ကျလာတာလည်းဖြစ်ပါတယ်။ဒါပေမဲ့စီးရီးယားအစိုးရဘက်ကတော့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ဒီဆုံးဖြတ်ချက်မဲခွဲခဲ့တာမှာတော့ရုရှားတရုတ်မြောက်ကိုရီးယားဗင်နီဇွဲလားကျူဘာနဲ့အီရန်တို့ကကန့်ကွက်မဲပေးခဲ့ကြပါတယ်စီးရီးယားမှာ12နှစ်တာတိုက်ပွဲတွေအပြီးပျောက်ဆုံးနေတဲ့လူ3,000ကျော်ရဲ့ကန့်ကျင်မှာဘလို့ရှိတယ်ဆိုတာမိသားစုဝင်တွေကျဉ်းလားလောက်တဲ့အဖြစ်မျိုးမပေးနိုင်ခဲ့ဘူးလို့ဒီဆုံးဖြတ်ချက်ကိုဥဆောင်တဲ့လက်ဇင်ဘတ်နိုင်ငံကပြောဆိုထားပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လင်းနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့တရုတ်ကိုယ်စားလှယ်အဖွဲ့ရဲ့ရှေ့ပြေးရင်တန်းတက်ခိုက်ခံခဲ့ရတဲ့သတင်းနဲ့စပါမယ်တရုတ်တပ်မတော်ကိုယ်စားလှယ်တွေကချင်းပြည်နယ်မြစ်ကြီးနားမြို့ကိုကမ်ပိုင်တဲကတဆင့်လာတဲ့လန်ခီမှာလုံခြုံရေးရှေ့ပြေးရင်ပစ်ခတ်တက်ခိုက်ခံခဲ့ရပေမဲ့တရုတ်က ကောင်စစ်ဝန်နဲ့အဖွဲ့တက်ခတ်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေဟာမဟုတ်မှန်းကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရှေ့ပြေးရင်ပေါ်ကချင်လက်နက်ကိုင် KIA အဖွဲ့ကတက်ခတ်တာလို့စစ်ကောင်စီဘက်ကလည်းဆွဆွပြောဆိုထားပါတယ်။ KIA ဘက်ကရောဘလို့တုံ့ပြန်ပါတယ်လဲ။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးမှာပါခင်ဗျာ။
မြကြီးနားမြို့နန်ကျင်းစီးပွားရေးဇုံတိဆောက်ရေးကိုလာရောက်ဆွေးနွေးတဲ့တရုတ်ကောင်စစ်ဝင်တဲ့အဖွဲ့ကိုမြကြီးနားကမ်ပိုက်တီလန်းစတုံးအနီးမှာစစ်ကောင်စီလက်အောက်ခံပြည်သူစစ်အဖွဲ့ကဒီလ28ရက်မနက်ပိုင်းမှာပြစ်ခတ်ခဲ့ကြောင်းသတင်းမီဒီယာတချို့မှဖော်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူပိုချုပ်ဇော်မင်းထွန်းကတရုတ်စစ်ကောင်စီနဲ့အဖွဲ့မဟုတ်ကြောင်းနဲ့လာစဉ်ပုံမှန်အစည်းအဝေးကိုလာရောက်တဲ့တရုတ်တပ်မတော်ကိုယ်စားလှယ်အဖွဲ့သားဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာနကတဆင့်ရှင်းလင်းဖြေကြားခဲ့ပါတယ်။
တရုတ်နိုင်ငံကတမတော်ဆိုင်ရာကိုယ်စားလှယ်များမြန်မာနိုင်ငံကိုလာရောက်ခဲ့ရရှိပါတယ်။ဒါသူက28ရက်နေ့မှာလာရောက်ခဲ့ပါတယ်။မနေ့ပိုင်းမှာလာရောက်ခဲ့တယ်။ကမ်ပိုက်တီဘက်ကနေလာခဲ့တာဖြစ်ပါတယ်။အဲဒီမှာတော့ကျွန်တော်တို့တမတော်နဲ့တားဆောင်တပ်ဖွဲ့ကစုံစုံရေးဖွဲ့တွေကပေါရောက်ကြိုးစားခဲ့တာရှိပါတယ်။အဲဒီထဲမှာကျွန်တော်တို့နေကြားဆောင်တပ်ဖွဲ့ရဲ့ရှေ့ပြေးရင်ပေါ့။ရှေ့ပြေးဒုတိယရင်က13ကီလိုမီတာပါလောက်မှာ၅ချက်လက်နက်ငယ်နဲ့၅ချက်ပြစ်ခတ်ခံရပါတယ်။ရိုက်တန်းရရှိမှုတော့မရှိပါဘူး။ဒါလက်နက်ငယ်နဲ့၅ချက်ပြစ်ခတ်ခံမှာကျွန်တော်တို့ဒီနယ်တုံတုံတပ်ဖွဲ့ဝင်များအနေနဲ့အဲ့ဒီတနေရာမှာတုံတုံရေးရာတန်လေလုံခြုံမှုရရှိအောင်ဆောင်ရွက်ခဲ့တာရှိပါတယ်
။အဲ့ဒီနောက်မှာတရုတ်တပ်မတော်ကိုယ်စားလှယ်တွေလိုက်ပါလာတဲ့ရင်တန်းဟာမြစ်ကြီးနားကိုဆက်ထွက်ခွာလာခဲ့ပြီးမူလအစီအစဉ်အတိုင်းအစည်းအဝေးကိုအောင်မြင်မြင်ကျင်းပခဲ့တယ်လို့လည်းပြောပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ရင်တန်းကိုပစ်ခတ်တာဟာနယ်ခြားဆောင်တပ်ကမဟုတ်ကြောင်းနဲ့ KIA ကပစ်ခတ်တာဖြစ်ကြောင်းကိုအခုလိုထည့်သွင်းပြောကြားပါရယ
်ပစ်ခတ်ခဲ့တဲ့အဖွဲ့တွေကတော့ KIA အဖွဲ့ဆိုတာကျွန်တော်တို့အတည်ပြုလို့ရပါတယ်အဒီပစ်ခတ်ပြီးတဲ့နောက်ပိုင်းမှာအတရုတ်မြန်မာနိုင်ငံနဲ့နိုင်ငံတက်မတော်နေရာကြမှာအဒါအချင်းလူမမှုတွေဖြစ်လာအောင်ဒီကနေပြီးတော့ကျွန်တော်တို့ဒီရက်မီဒီယာများအနေနဲ့ဝိုင်းဝန်းသွေးသွေးလှုံ့ဆော်နေတာများဖို့လည်းကျွန်တော်တို့တွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးလုံခြုံရေးရဆက်လက်ပြီးအရေးယူဆောင်ရွက်မှုများကိုဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ
်စစ်ကောင်စီဘက်ကပြောဆိုချက်နဲ့ပတ်သက်ပြီးတော့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော် KIA နေနဲ့ပြုတ်ပြင်းတန်းကိုတမင်းတစ်ခါကျွန်တော်တို့ပြစ်တာမရှိပါဘူးအဲ့ဒီနေရာမှာ26ရက်ကနဲ့28ရက်နဲ့ဒီနေ့တိုင်းလို့တိုက်ပွဲဖြစ်တဲ့ဟာတော့ရှိပါတယ်အဲ့ဒီတိုက်ပွဲဖြစ်တဲ့ကြာနဲ့ဆက်သွားတဲ့ရင်သားနေဖြစ်မှာပါ။ကျွန်တော်တို့ကပြုတ်ရင်သားနေကိုမဖြစ်ပါဘူး။သူတို့စစ်ကောင်စီကစစ်ရင်သားနေသူတို့စစ်ကြောင်းဖူတာတွေကိုကျွန်တော်တို့ခုခံတိုက်ပွဲတွေတော့ရှိပါတယ်ခင်ဗျ။ပြောလို့လားတော့တိုက်ပွဲဖြစ်တဲ့အချိန်အခါဖြစ်ပါတယ်အဲ့ဒီအချိန်မှာတော့ဘယ်လိုဖြစ်ဖြစ်ဆက်သွားတယ်ဆိုတာကတော့သိဖို့ပေါ့နော်။
ဒီသတင်းကိုစတင်ဖော်ပြတဲ့ရှမ်းပြည်နယ်အခြေစိုက်သတင်းဌာနကတော့ပြစ်ခတ်တဲ့နေရာဟာစတုံးမြို့အလွန်အင်ဝမ်ကောင်နဲ့လနားရေတကွန်အကြားမှာဖြစ်ကြောင်းဖော်ပြပါရယ်စစ်ကောင်စီဘက်ကကမ်ပိုက်တီမြကြီးနားလန်းအဖြစ်သာဖော်ပြပြီးစစ်ကောင်စီဘက်ကကမ်ပိုက်တီမြကြီးနားလန်းအဖြစ်သာဖော်ပြပြီးနေရာအတိအကျဖော်ပြတာမရှိပါဘူးဒီအခင်းဖြစ်ပွားတဲ့နေရာဟာဒီလ26ရက်နေ့မနေ့10နာရီလောက်ကစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မေ21ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါရယ်ခင်ဗျာ
တရုတ်တပ်မတော်ကိုယ်စားလှယ်အဖွဲ့ပါတဲ့ရင်တန်းကချင်ပြည်နယ်အတွင်းမှာတိုက်ခတ်ခံခဲ့ရတဲ့သတင်းကိုကိုအောင်တင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာစကိုင်းတိုင်းအတွင်းကကလေးတမူအဝိပြေကာလန်ယာယီပိတ်ထားရတဲ့သတင်းကိုလည်းတင်ပြပေးသွားပါမယ်အခုတော့စစ်ကောင်စီတပ်တွေနဲ့ကိုကန်တပ်ဖွဲ့တွေရှမ်းပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကျူကုတ်ပန်ဆိုင်အနီးမုံပေါ်ရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြားခြားသာပတင်းနေ့ညနေကတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲဖြစ်ချိန်45မိနစ်ကျော်လောက်ကြာမြင့်ခဲ့ပြီးတရ5မိုင်တပ်စခန်းကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လက်သက်ကနေကပြောပါတယ်ကိုကန်တပ်ဖွဲ့ဘက်ကတော့ဒီရပိုင်းတွင်မုံပေါ်အပြင်တိန်နီနဲ့ကိုကန်ဒေသမှာလည်းတိုက်ပွဲတွေကြိုးစားဖြစ်ပွားနေကြောင်းပြောပါတယ်ရှမ်းမြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုတော့မခင်ဖြူထွေးကတင်ပြပေးမှာပါခင်ဗျာ
မူဆယ်မျိုးနယ်ကျူကုတ်ပန်ဆိုင်အနီးမုံဘော်ရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြားမနေ့ကြတာရင်းနေ့ညနေ၄နာရီလောက်ကတိုက်ပွဲဖြစ်ခဲ့တာပါဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့ဒေသခံတို့က VOA ကိုခုလိုပြောပြပါတယ
်မူဆယ်မျိုးနယ်ဒီနမ်တောင်ကျေးရွာနဲ့ဒီမုံဘော်ကြားမှာ MNDAA တပ်ဖက်နဲ့အဲဒီတပ်မတော်စစ်ကြောင်းနဲ့အဲ့လိုတိုက်ပွဲဖြစ်နေအဲ့လိုတော့ကြားတယ်ဟိုမုံဘော်ဘက်ဆန်းကိုပေါ့နော်အဲဒီပြရနာမရနေတော့ဟိုတမကြီးပြစ်ကိုပြတဲ့အတိုင်းတော့ကြားရတယ်
25မိနစ်လောက်ဖြစ်နေဒီချစ်တဲ့အဲတိုက်ပွဲဖြစ်တဲ့အားပေါ့
နှစ်ဖက်အထိကိုက်သတင်းနဲ့ဒေသခံရဲသားတွေရဲ့အခြေအနေကိုတော့သိချာမသိရတယ်လို့ဒီကနေ့တိုက်ပွဲထက်ဖြစ်တဲ့အတန်လည်းမကြားရဘူးလို့တော့ဒီဒေသခံကပြောပါတယ် MNDAA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကတော့မုံဘော်ဒေသအပြင်တိန်ဒီမူပန်းဒေသနဲ့ကိုကန့်ဒေသအထွန်းမှာပါတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပါတယ်
ဘောပေါ်အာမုံကြီးဒီဘက်မှာလည်းဖြစ်တယ်အာပြီးတော့ဒီတိန့်ဒီဘက်ကမူပန်းဆက်တိန့်ဒီဘက်မှာလည်းကျူကျာအာမျိုးဖြစ်တယ်ပြီးတော့ကိုကန်ထဲမှာဖြစ်တတ်ကြဟုတ်ဘုံနေရာလည်းဒီကအဲ့အထက်မှာတိုက်ပွဲဖြစ်တယ်ဒီမှာပြတော့အကြည့်ရပြီးတော့အချိန်နဲ့အသေးသေးတော့သူတို့လည်းတင်ပြမထားတဲ့မထားဘူးဆိုတော့ကျွန်တော်လည်းမသိရသေးဘူးဟုတ်ဒီမူပန်းခံရမှာလည်းအာမနေ့ကမှဖြစ်တာ
တိန့်ဒီဒေသကတော့ကိုကန်အဖွဲ့ကမူပန်းအထုဒေသတဲ့အဖြစ်သတ်မှတ်ထားတာပါမနေ့ဒီ29ရက်နေ့ည9နာရီတုန်းကလည်းကိုခိုင်မျိုးမူဆယ်ဘက်အထက်ကျိုးကိတ်မှာ10မိနစ်လောက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့ဘဲအဖွဲနဲ့ပြစ်ခတ်ခဲ့တဲ့ဆိုတာကိုတော့တေချာအတည်ပြုမပြောနိုင်သေးတဲ့အကြောင်းကိုခိုင်ဒေသခံတဦးကလည်းပြောပါတယ
်မနေ့ညတော့ဒီကျိုးကိတ်မှာပြစ်ခတ်ရတဲ့အနေနဲ့ညတော့အတန်ကြီးကြားလိုက်ကိုခိုင်ရဲ့ဆိုမူဆယ်အထက်ကျိုးကိတ်ဒီမှာဟောအမှန်လည်းနဲ့ GP တွေကမင်းညာကြားလိုက်ပြီး10မိနစ်လောက်ပဲကြာတယ်ဒီတို့လာကြည့်တဲ့အတန်တော့ကြားလိုက်သူတို့ဘက်ကနေကြည့်နေတာလည်းက
ြားလိုက် MDAA ကိုကန့်အဖွဲ့ TNLA တအောင်ပလောင် AA ရခိုင်တပ်ဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာဒီလတရက်နေ့တုန်းကပဲတွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီလိုကျင်းပပြီးတော့ရပ်ပိုင်းအတွင်းမှာပဲတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါတရုတ်နိုင်ငံကကမ္ဘာကထာပြုကျင်းပတဲ့ဇွန်လ၁ရက်ဆွေးနွေးပွဲတုန်းကလည်း၃ရက်ဆွေးနွေးဖို့ရည်ရွယ်ခဲ့ပေမဲ့လို့ပြည်ပခါတွေကြောင့်၂ရက်နဲ့ပဲရပ်ဆိုင်ခဲ့ရတာပါဇွန်လ၂ရက်နေ့မှာပဲတိန်နီနဲ့ကိုကန့်ဒေသမှာစစ်ကောင်စီနဲ့ကိုကန့်တပ်အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့၅ရက်နေ့မှာလည်းကိုကန့်တပ်ဖွဲ့ကလားရှုံးမြို့အတွင်းနေရာနှစ်နေရာကိုတိုက်ခိုက်ခဲ့ပါတယ်ရှင
်ချန်ပီယံနဲ့အတွင်းစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုမကင်ပြူတွေတင်ပြပေးခဲ့တာပါဗျာ။ VO American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါမှာ။မကြခင်မှာရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့မွတ်စလင်တွေဒီနှစ်အပွဲတော်မဆင်နွှဲနိုင်ကြတဲ့သတင်းကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုတော့တမူကာလန်ယာယီပိတ်ထားရတဲ့သတင်းကိုပြောပြပေးပါမယ်။စကိုင်းတိုင်းကလေးတမူကာလန်မကိုတိုက်ပွဲအခြေအနေတွေကြောင့်အသွားအလာကန့်သတ်ထားတာရက်တရပတ်နှစ်ပတ်ကျော်လာတာနဲ့အမျှကုံရောင်းကုံဝဲတွာလာမှုတွေပိုခက်ခဲလာနေတယ်လို့ဒေသခံတွေကပြောကြပါတယ်။တွာလာဈေးတွေအရင်ကတည်းကအဆမတန်တက်သွားပြီးကုံစီဈေးတချို့တည်တည်သာသာတက်သွားတယ်လို့ပြောပြကြပါတယ်။တမူကလေးကာလန်ပိတ်ဆို့လို့ကြုံနေရတဲ့အခက်အခဲတွေအကြောင်းသတင်းပြဖို့ချက်ကိုတော့မဆုမွန်ကတင်ပြပေးပါပါခင
်ဗျ။အိန္ဒိယနဲ့နယ်စပ်ကုံသွယ်ရေးလမ်းကြောင်းအတွက်အရေးပါတယ်လို့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေနဲ့ကူးတန်းတွာလာရမှာလဲအချက်ချာကြတဲ့သခိုင်းတိုင်းကလေးတမူကားလမ်းမကြီးကိုပိတ်ထားတာရက်20နီးပါးရှိပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သွာလာရေးမလွယ်ကူတော့တာကြောင့်အရေးကြီးပုတ်ကုန်နဲ့ပုတ်သွိုးလွယ်တဲ့သီးနှံကုန်တွေတည်ယူပို့ဆောင်နိုင်မှုခက်ခဲလာတယ်လို့ကုန်တင်ရှင်ပေါင်းတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်
။20လောက်ရှိပြီ20လောက်ရှိဒီကလေးတမူကားဒီဘုံကံရွာနဲ့စပိတ်ဘုံကံမှာပဲကားရထားခဲ့ပြီးမှကားဆရာရွာနဲ့ရေးချင်ပြတ်တော့အဲ့ဘုကံရွာထဲမှာကားရခဲ့ဒီမှာတကူဘက်ကိုဒီအိန္ဒိယဘက်ကနေတိုင်ကြက်တွေနဲ့လာရတာပေါ့ဗျာအဲ့လိုမျိုးတကူကလာနေရတာပုတ်ကုန်တွေပါပြီးအသီးနှံတွေတော်တော့အဲ့ဒီအိန္ဒိယနယ်ကဘုကံရွာမှာအိန္ဒိယနယ်ဆက်ရှိတယ်အဲ့ဒီရွာနယ်ကြီးမှာဒီတမူးနယ်ဆက်မိုးလေးကိုရောက်လာတာပေါ့
တမူးမြို့နယ်ကပန်းသာကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီဖွဲ့ဝင်တွေကိုတမူးဒေသခံကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာပုံမှန်လမ်းကြောင်းအတိုင်းကလေးတမူးလမ်းမကြီးပိုင်းကိုအသုံးပြုလို့မရတော့တာပါ။သွာလာရေးအတွက်ဆိုင်ကယ်တွေကိုပဲသုံးရတဲ့အခါဆိုင်ကယ်ကယ်ရီငှားကလည်းထက်ဝက်နီးပါးတက်သွားတယ်လို့ပြောပါတယ်
။လူပြောက်ကတော့ဆိုင်ကယ်နဲ့ပဲတော့တာတော့ဒီဘုတ်ကံလေးတမူးရောက်ကတော့ပြောက်ကငါးတောင်းအဲ့လိုဆိုတောင်းတာပေါ့နော်။ကြားမှာပါအဲ့လိုလေးဖြစ်နေတာပေါ့။ပိတ်တာတော့ကားလမ်းတော့ဟိုကြောင်းမယ်လို့လည်းပြောတယ်
။တဲယူဈေးတွေများလာတာနဲ့အများကုန်စည်ဈေးတချို့တက်လာပါတယ်73စီလဲပြက်လာတယ်လို့ဒေသခံတွေကပြောပါတယ်လမ်းကြောင်းပြောင်းလဲသွားလာရတာတွေကြောင့်ကုန်ကြဈေးပုံများတယ်လို့တမှုဒေသခံတူကလည်းပြောပြပါတယ
်ဆက်စီလုံးပြက်တော့ဒီရပြက်နေရောသောက်တော့ကအဲဟိုအတင်းနံတော့ဈေးတက်တယ်ကြာကျွန်တော်တော့ပြောတယ်အစီအဝါတွေတော့မတက်ပါဘူးခင်းညင်လို့ဆိုတပေါင်းကျော်တပိတ်တော့အဆောင်တော့မတက်ဘူးခီးတော့လည်းခုကမလွယ်တော့ခုကလေးတမှုတော့အရင်ကနော်လို့ရအခု9000ကုန်နဲ့90ကျပ
်စကိုင်းတိုင်းတွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်အခုလိုမျိုးကလေးတမှုကားလမ်းမကန့်သက်တာတွေကမကြာခဏဆိုသလိုဖြစ်ပွားနေတာပါ တမူးမြို့မှာည၈နာရီနောက်ပိုင်းအပြင်းမထွက်ဖို့ကိုလည်းအာဏာပိုင်တွေဘက်ကအမိန့်ထုတ်ထားပါတယ်။ဒါကြောင့်ဒေသခံတွေကတော့လုံခြုံရေးအခြေအနေကြောင့်ညနေ၆နာရီလောက်ကနေစပြီးတော့အသွားလာတိတ်မလုံကြတော့ဘူးလို့လည်းပြောပြပါတယ
်။စကိုင်းတိုင်းတွင်ကကလေးတမူးအဝေးပြေးကာလန်ယာယီပိတ်ထားတဲ့တဲ့ကိုမဆုမွန်တင်ပြပေးခဲ့တာပါခင်ဗျ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကသတင်းတပုတ်ကိုတင်ပြပေးပါမယ်။မနေ့ကကြားရောက်တဲ့အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးပွဲတော်ဖြစ်တဲ့ကူရ်ဘာနီအစ်နေကိုကဘာတဝါမွတ်စလင်တွေနဲ့အတူမြန်မာနိုင်ငံကမွတ်စလင်တွေလည်းကျင်းပကြပါမယ်လို့မုံတိုင်းတားအကြီးအကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေကတော့ဒီအထက်မှာမပါနိုင်ခဲ့ပါဘူး။စာဝန်တွေအခက်အခဲတွေကြောင့်ဒုက္ခတွေအများစု it ပွဲတော်မဆင်နွှဲနိုင်တဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုဝင်းမင်းကပြောပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ဒီနေ့မှာတချိန်တာကြာရောက်တဲ့အစ္စလမ်ဘာသာဝင်တွေရဲ့နေတူးနေမြတ်ဘာသာရေးပွဲတော်ကူဘာနီ it နေမှာအလှတန်းပေးဝေတာဝတ်ပြုစုတောင်းတာတွေကိုမွတ်စလင်မိသားစုတွေပျော်ပျော်ပါပါဆင်နွှဲလေးရှိကြတာပါ။ဒါပေမဲ့စခိုင်းပြည်နယ်ကမွတ်စလင်ဒုက္ခတွေစခန်းမှာတော့နဂိုကလေးကစာဝန်နေရေးအခက်ခဲတွေကြုံနေရခြင်းမိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ထပ်ဆင့်ကြုံရတဲ့အခြေတဲတွေကြောင့်အများစုကဒီ it ပွဲတော်ကိုမဆင်နွှဲနိုင်ကြတော့ပါဘူးစစ်တေမျိုးနယ်ကလူရေ 25,000 ကျော်နေထိုင်တဲ့တက်ကယ်ပြေမွတ်စလင်ဒုက္ခသည်စခန်းမှာစာဝန်နေရေးအခက်ခဲတွေကြောင့်ပွဲမချင်းပနိုင်ခဲ့ဘူးလို့စခန်းတာဝန်ခံဦးမောင်လေးကအခုလိုပြောပါတယ
်ကျွန်တော် it ပွဲတော်လုံးဝဆင်မပြေဘူးကောဒီကအပေါ်ကအမောကတော့မရှိဘူးဆိုတော့မိုးဆိုးတဲ့နောက်ပြီးနေပြီးတော့အဲ့ဒါတော့မလောက်ပြေးဘူးဆိုတော့နောက်ပြီးဘယ်လိုလုပ်ကျွန်တော်အိတ်ပြေးလို့ပြန်မလို့ဘူးဒါနဲ့ဆင်းပြေတာလည်းဆင်းပါညက်တော့ကံကမ်းနေရတယ်ကျွန်တော
်ဂျာဖြင့်ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေအင်ဂျောင်စု400နီးပါးရှိပေမဲ့တချို့တက်နိုင်တဲ့အင်ဂျောင်စု20လောက်သာဒီ it ပွဲကျင်းပနိုင်တယ်လို့စခန်းတွင်းနေထိုင်သူတူကအခုလိုပြောပါတယ်
โอ้ကျွန်တော်တို့ကမှာဗျာဟာပတ်ဆံရှိတဲ့သူတွေကအဲ့လိုမျိုးအမေးတွေပါအမေးပါနှွားတွေဝင်လိုက်တယ်ဗျာနှွားတွေဝင်တယ်ပြီးတော့ဟိုတခြားနေရာဒေသဥပမာနိုင်ငံခြားမှာရှိတဲ့ဆွေမျိုးတွေကလှုပ်ဖို့ပေးတာတော့အဲ့လိုမျိုးတွေရှိတယ်အဲ့လိုမျိုးအဲ့လိုနိုင်ငံခြားမှာဆွေမျိုးရှိတဲ့သူတွေကကြတော့နှွားဝင်ပြီးတော့အဲ့လိုအမေးပေါ်တော့တခြားလုံးကဆားရတယ်ဗျာဟိုအခုကန်းထဲမှာအိမ်ဆောင်တို့က380ရှိရဆိုတော့80နဲ့600ဆောင်ပဲအမေးပေါ်နိုင်တာလေတော့360လောက်ကတော့အမင်းမပေါ်နိုင်ဘူးလေ။ဟိုဘလို့ခံစားရလဲဆိုတော့နည်းနည်းဟိုအဆင်မပြေဘူး။နေရာထိုင်ခင်းကအဆင်မပြေတော့ဟိုအပ်တယ်ပဲဖြစ်ဖြစ်ကိုယ်အိမ်လာတဲ့ဒီကန့်ထက်ကလူတွေပဲဖြစ်ဖြစ်နေရာထိုင်ရတာအင်ကားနည်းနည်းလေးကြိုင်တော့နေရာထိုင်ရတာအဆင်မပြေဘူး။လောကခံရတာဟိုစက်တဲ့အဲ့လိုမျိုးပဲပေါ့
။တကယ်တော့ဒီ it ပွဲတော်ဆိုတာဟာတမန်တော်အိဗရာဟင်ရဲ့အလားရှင်မြတ်ကိုကျိုးနွန်နေတာခံမှုကိုအထိမ့်မဲ့ပြုတဲ့ပွဲတော်ဖြစ်ပြီးဝတ်ပြုဆုတောင်းတာတွေနဲ့အတူမိတ်ဆွေတွေကိုကျွေးမွေးအခမ်းအနားအကူအညီလိုအပ်သူတွေကိုအစားအသောက်အသားတွေပေးဝေတာလုပ်လို့ရှိတဲ့ပျော်စရာနေတူးနေတဲ့တစ်ခုပါမုံတိုင်းပြည်နဲ့စစ်ဘေးဒဏ်ခံရတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေအတွက်တော့စောင်းနေရေးအခက်ခဲတွေကြမှာဒီနှစ်အစ်နှစ်ကိုခက်ခက်ခက်ခဲဖြတ်သန်းခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ဒုက္ခသည်စခန်းကမွတ်စလင်တွေဒီနှစ်အစ်ပွဲတော်ကိုကျင်းပနိုင်ခွင့်မရှိတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုဝင်းမင်းကတင်ပြပေးခဲ့တာပါခင်ဗျာတရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့နိုင်ယူဝက်ဒုတိယပိုင်းနိုင်ယူဝက်မှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။တရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအကြံပေးခြင်းနဲ့စာရေးဆက်သွယ်လိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးဆက်သွယ်နိုင်ကြပါခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်း Facebook နဲ့ YouTube စာမျက်နှာတို့ကနေအခုအတန်လွင့်နေတာနဲ့အချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA က အနေဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လင်းချက်တွေဖြစ်ပါရခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့မြို့သမီးဂန္ဓာတုတ္တဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ကြရမှာပါ။အခုပထမဆုံးတော့မြို့သမီးဂန္ဓာနဲ့စကြပါတယ်။ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေကြတဲ့ယူကရိန်းနိုင်ငံမှာနေရာစုံအလွာစုံကမြို့သမီးတွေလက်နက်ဆွဲကင်ပါဝင်နေကြသလိုမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်သူတွေနဲ့အမျိုးသမီးတွေအများအပြားပါဝင်ပါတယ်။တောင်သူအလုသမားကျောင်းသူကနေကျောင်းဆရာမဆရာဝန်သူနာပြုအင်ဂျင်နီယာရှစ်နေအစုံအလုကင်အစုံအလွာစုံကအမျိုးသမီးတွေပါဝင်နေကြတာပါ။ပုံမှန်အလုကင်တွေကိုစွန့်ပြီးသူတို့ဘာကြောင့်လက်နက်ကင်နေကြတာပါလဲ။သူတို့ရဲ့ယုံကြည်ချက်တွေကဘာပါလဲ။မြန်မာနဲ့ယူကရိန်းကအမျိုးသမီးစစ်တီတချို့ဘာတွေပြောထားသလဲဆိုတာဒီသတင်းပတ်အမျိုးသမီးကန္တာမှာမက်ခင်ဖြူထွေးကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေလှုပ်ရှားပါဝင်နေကြတာမှာလက်နက်ကင်တော်လှန်နေကြတဲ့လူငယ်အမျိုးသမီးတွေလည်းအများပြားပါပါတယ်။ဒီထဲမှာအထက်တန်းပြီးကစလူငယ်အမျိုးသမီးမတ်အမွေစိန်လည်းပါပါတယ်။လက်နက်ကင်တော်လှန်ရေးဆိုတာဘာမှမသိခဲ့ပေမဲ့စစ်အာဏာသိမ်းမှုနောက်ပိုင်းသူပါဝင်ခဲ့တဲ့မြောင်မျိုးကကန့်ကွက်ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ရပြီးတဲ့နောက်မှာတော့လက်နက်ကင်တော်လှန်ဖို့အထီးစိတ်ပိုင်းဖြတ်ခဲ့တယ်လို့သူကပြောပြပါတယ်။
ကျွန်တော်တို့အစားကဒီမာလာရဲ့လောရက်တွေကိုကျွန်တော်တို့မကြိုက်ဘူးသူတို့ရဲ့လောရက်တွေကိုမကြိုက်တယ်ကျွန်တော်တို့ရဲ့ဆန္ဒကိုဒီအားလုံးနဲ့ပူးပေါင်းပြီးတော့ဗောနော်လက်သုံးချောင်းထောင်ပြီးတော့ဆန္ဒကြီးပြခဲ့ကြရတယ်ဩခဲ့ကြရတယ်သူတို့အလုံးမရှိဆိုတော့ကြောင့်ဩခဲ့ကြရတယ်ဒါပေမဲ့ကျွန်တော်တို့လက်သုံးချောင်းထောင်ပြီးတော့တောင်းဆိုခဲ့တယ်ဆန္ဒပြခဲ့တယ်မရခဲ့ဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့လက်သုံးချောင်းထောင်လို့မရတော့တဲ့လက်ညှိုးကွေးမှဖြစ်တော့မယ်ဗောနနကန်လန်းစင်ကထိရောက်မှုရှိလားဆိုရင်ကျွန်တော်တို့နေရာတော့ဒါအိမ်မှာနေပြီးတော့အောင်ရမယ်အောင်ရမယ်လို့အော်နေတာထက်ရှားလို့ရှိရင်တော့ကိုကိုကိုဒီဟာပို့ပြီးတော့ထိရောက်တယ်လို့ထင်နေမှာ
ဒီလိုခံယူချက်နဲ့ပဲအမျိုးသမီးစစ်တီအဖွဲ့မှာပါဝင်ပြီးရဲရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေအလွဲတကူဝင်ရောက်လို့မရအောင်ဒေသခံတွေကိုကာကွယ်ပေးနိုင်ဖို့အတွက်မိုင်းတပ်ဖွဲ့မှာပါဝင်အမှုထမ်းနေတယ်လို့လည်းမတ်မွေစင်ကပြောပါတယ်အမျိုးသမီးတယောက်အနေနဲ့လက်နက်ကင်တော်လှန်ရေးမှာပါဝင်ဖို့ခက်ခဲနိုင်တယ်ဆိုတာသိပေမဲ့အာဏာရှင်ကိုကိုယ်တိုင်ချိန်မုန်းခြင်းလွတ်နာကြောင်းအခုလိုလမ်းစဉ်ကိုရွေးချယ်ခဲ့တာလို့လည်းမတ်အမွေစင်ကပြောပါတယ်
အရင်တော့ဟုတ်တယ်ဒီလုပ်ငန်းကြီးဒီလက်နက်ကင်လမ်းစဉ်ဒီဟိုတနက်ဆိုတာဘာမှတော့မသိဘူးကွာကိုရီးယားကိုယ့်ဟာကိုရိုးရိုးလေးပဲနော်မီလိုက်နဲ့ဖြတ်တန်းလာတဲ့အချိန်တခုပေါ့နော်ဟိုကိုတို့ကဒါကြီးကလောက်ရပါမယ်လို့အဆင်မသိတာကိုကိုမထင်ထားတဲ့လုပ်ငန်းတခုကိုလောက်ရတဲ့အတွက်ခက်ခဲမယ်ဆိုရဲဒီရတယ်အမျိုးသမီးအနေနဲ့ကျွန်တော်တို့အနေနဲ့လည်းခက်ခဲရှားမျိုးသမီးအနေနဲ့လည်းခက်ခဲနေမယ်ဒါပေမဲ့အမျိုးသမီးတွေကပါမဖြစ်မှလားဟိုတခြားနေရာတွေကနေရောထောက်ခံလို့ထောက်ပံ့လို့ရနေရပဲဆိုတော့ကျွန်တော်အနေနဲ့ကတခြားနေရာတွေထောက်ပံ့လို့ရတယ်ဟုတ်တယ်ဟိုလုပ်ငန်းကိုင်ရင်းနေလည်းအများကြီးထောက်ဖို့နေပုံစံမျိုးနဲ့ပေါ့နော်ထောက်ပံ့လို့ရတယ်ဒါပေမဲ့ကျွန်တော်ကတော့ကိုကိုရန်ကသူတို့ပေါ့နော်ပြုတ်ကျစေချင်တယ်ဒီမင်းအောင်လိုင်းကိုစိတ်ထဲမှာတကယ်ကိုမုန်းပြီးနေဆိုတော့ကျတော့ကိုကိုရန်ကိုလက်နဲ့ပဲကိုလက်နဲ့လှုပ်ထားတဲ့မိုင်းနဲ့သူတို့ကိုတည်စေချင်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုရန်ကဒီထဲမှာပါလာတာပါပေါ့နော်ဒီဟာအမျိုးသားတွေမှလုံနိုင်တာမဟုတ်ဘူးမျိုးသမီးတွေလည်းဒီယောက်ျားလေးနေနေပေါ့နော်ရင်မောင်တန်းပြီးတော့အကောင်လုံးကိုလိုက်လုံနိုင်တယ်ဘာလို့မဆိုလိုက်လုံလို့ရတယ်လိုက်လုံနိုင်တယ်အခုနောက်ပိုင်းကိုယ့်ကိုလည်းယုံကြည်မှုရှိလာတယ်သူတို့နေနေလည်းကိုယ့်ကိုဒီ point တစ်ခုအစင်မှုအတွက်လည်းသူတို့နေလည်းကိုယ့်ကိုယုံကြည်မှုတွေရှိလာတယ်မိန်းကလေးယောက်ျားလေးရဲ့လို့မဟုတ်ဘူးမိန်းကလေးတွေလည်းဒါတွေကိုလုံနိုင်တယ
်သူ့လိုပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့အခုချိန်မှာအများပြားရှိနေတာပါလက်ရှိမြောက်အမျိုးသမီးစစ်တီအဖွဲ့မှာဦးဆောင်ပါဝင်နေသူတူဦးဖြစ်တဲ့အမတ်အမရာကတော့အရင်ကမိသားစုနဲ့အတူမီယိုဖလာတောင်သူအလုပ်ကိုလုပ်ခဲ့တာပါဆက်နာသိမှုနောက်ပိုင်းမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းနောက်ပိုင်းမှာတော့လက်နက်ကင်စစ်တီတယောက်ဖြစ်လာခဲ့ပါတယ
်ခြေကစီရရလေးကျင်းမှုတွေလေ့လာပြီးခဲ့တယ်နောက်ပိုင်းတော့ဒီကာလအတွင်းမှာဆိုစိတ်သက်ပိုင်ဆိုင်ရာဆစ်စင်ကြီးအဆက်တစ်ဖြစ်ပေါ့နော်အဲလေ့လာပြီးရနောက်ပိုင်းကျတော့အမလား6လပိုင်းရဲ့ဒုတိယအပတ်ထဲလောက်မှာဒီခဲဝင်ပေါ့နော် လက်နက်ကင်လမ်းစဉ်အောက်မှာဆက်ပြီးတော့မှလှုပ်ရှားကြည့်ခဲ့တယ်ပါဝင်ကြည့်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမှဒီအမျိုးသမီးရဲ့ပူပေါင်းပါဝင်မှုကအကောင့်လာခင်အကောင့်လာခဲ့တဲ့ခါကျတော့ဒီအောက်တို့ကဒီအမျိုးသမီးစစ်တီတော့တရင်မခွဲ့နိုင်ခင်ပေါ့နော်ဘုရားနိုင်ငံမှာဒီအပတ်စဉ်တိုင်းမှာရှိနေတဲ့အယူသမီးတွေနဲ့စုစည်းမှုအကောင့်လာအရင်ဥဆုံးသူတို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့တွေ့ဆုံမှုတွေလုပ်ပြီးတော့မှငါတို့တွေကကြားမတန်းတူတရှိဖို့လဲပေါ့နော်ဒီမျိုးတော်လိုင်းကြီးမှာခြေခံပြီးတော့မှသွားကြမယ်လက်နက်ကန်လမ်းစဉ်အောင်မှာပေါ့နော်အမျိုးသားများနည်းတူအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုလဲအကောင့်လာစေရမယ်ဆိုပြီးတော့မှအီရဲ့ချက်တွေထားပြီးတော့မှပေါ့နော်လက်နက်ကန်လမ်းစဉ်အောက်ကိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ကြည့်ခဲ့တယ်လို့တော့ပြောရမှာဟုတ
်အာနာရှင်ကိုစန့်ကျင်ရမှာလက်နက်ကန်မှရမယ်လို့ယုံကြည်ပြီးလက်နက်ဆွဲကင်ခဲ့ပေမဲ့လို့တနေ့ကျော်ကြာလာတဲ့အချိန်မှာတော့ဒီမှန်ချက်တွေပြေဝဖို့ဆိုတာမှာလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်တော့ဘူးဆိုတာပို့ပြီးတော့သဘောပေါက်လာခဲ့တယ်လို့လည်းမန်အမရာကပြောပါတယ်
။ဒီကြားထဲမှာကြောင်းလဲတော့တဲ့ခံစားချက်ကတော့ရှိသွားတယ်။ရှိသွားတဲ့ခါကျတော့အဲဒါဆိုညနေအတွင်းမှာတော်လန်ကြီးအင်အားစုတွေကလည်းအားကောင်းနေတယ်။ဒီအားကောင်းနေတဲ့ခြေနေပေါ်မှာမှပေါ့နော်ဖြစ်ပေါ်လာတဲ့အရာတွေကဘာလဲဆိုတော့လက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့ပေါ့နော်အားကောင်းပြီးတော့မှအာဏာရှင်စနစ်ကိုအမိချက်ကြောက်ဆုံးနိုင်တယ်ဆိုတာမတေချာနေဘူးပေါ့နော်လူထုကိုယ်နာကဒီနိုင်ငံကြီးအမျိုးမျိုးရှိရှိနဲ့ဒီနိုင်ငံရေးရှုဆောင်ကနေကြွားမယ်ကိုကိုနိုင်ဒီလူထုကပေါ့နော်ဒီကိုလိုဂျီနဲ့ဒီဖက်ဆစ်အာဏာရှင်စနစ်အနီးကျကြောက်ဆုံးဖို့နောက်တစ်ခုအမျိုးမျိုးတွေဒီလူထုတိရလုံကမျှော်လင့်တောင်းတခဲ့တဲ့စစ်မှန်တဲ့ဖက်ဆစ်ဒီမိုကရေစီရဖို့ဆိုရင်ဒီလက်နက်ကလမ်းစဉ်တစ်ခုတည်းနဲ့တွားဖို့ကဘယ်ပင်နည်းနဲ့မှမဖြစ်နိုင်ဘူးဆိုတာမျိုးကခေါင်းထဲမှာပြန်ရောက်လာပြန်ရောရောက်လာတဲ့အခါကျတော့လူမှုအဝိုင်းတစ်ခုတည်းမှာဆိုရင်တော့မှပြုပြင်ကြောင်းလဲရတဲ့အရာတွေပေါ့နော်ဒါမျိုးတွေရှိရဲ့နောက်တစ်ခုကဒီအဖွဲ့အစည်းဥမာဒီနိုင်ငံကြီးရှုဆောင်ကနေကြည့်မယ်ဆိုရင်နိုင်ငံကြီးရဥဆောင်ဦးရဲ့ပြုနိုင်တဲ့ခေါင်းဆောင်ခေါင်းပြီးကောင်းကောင်းမွန်မွန်နဲ့ဆောင်ရွက်ပေးနိုင်တဲ့ဥဆောင်ဦးရဲ့ပြုနိုင်တဲ့ခေါင်းဆောင်တွေမျှော်လင့်နေပေါ့နော်ဒီအတွက်လည်းပေါ့နော်အမရတို့တွေကပြည်သူတရအနေနဲ့တော့လည်းကောင်းဒီလက်နက်ကန်လမ်းစဉ်အဖွဲ့အစည်းအနေနဲ့တော့လည်းကောင်းနောက်တစ်ခုကလူငယ်တရအနေနဲ့တော့လည်းကောင်းပေါ့နော်အဲ့လိုမျိုးဝေဖန်ထောက်ပြနိုင်ဖို့လိုအပ်တယ်ဆိုတာမျိုးတွေလည်းထည့်သွင်းစဉ်းစားမိလာတဲ့အခါဒီတကယ်တကယ်ပြန်စဉ်းစားမယ်ဆိုရင်လက်နက်ကန်လမ်းစဉ်အောက်ကအမရတို့လူချင်းတွေစစ်မှန်တဲ့ Federal Democracyဖွဲ့စည်းတည်ဆောက်နိုင်တယ်အမေတို့ညွန်မှန်းထားတယ်ပေါ့နော်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုရင်တစိုက်တစိတာအနေနဲ့အထောက်အကူပြုပါလိမ့်မယ်တကယ်တကယ်အမေတို့အဝဝိုင်းနဲ့မှာပြုကျင်တောင်းလဲရမယ့်အရာကြီးအများကြီးရှိနေသေးတဲ့အခါကျတော့ပေါ့နော်လူလူကြောက်လည်းတွားတယ်လက်နက်ကန်နှင်းစင်အောင်မှလည်းတွားတယ်လူငယ်ကြီးတယောက်ဖြစ်နေတဲ့အခါကျလူငယ်ကြီးရာနေပြီးမှပူပေါင်းပါဝင်လို့ရမယ်ကိစ္စရက်မျိုးတွေလည်းပေါ့နော်ဥပပေါင်းပါဝင်ဆောင်ရွက်တင်နေဆိုပြီးတော့မှအမြင်ကြီးလာခဲ့တဲ့အခါပေါ့နော်ဖြန့်ကျက်ပြီးတော့မှတွားတဲ့အပိုင်းတွေတော့ရှိလာခဲ့တာပေါ့လေ
ဆီယနာသိမှုနောက်ပိုင်းမြန်မာမျိုးသီးလူငယ်တွေအများပြားလက်နက်ကင်လှုပ်ရှားမှုအပါအဝင်လှုပ်ရှားမှုမျိုးစုံမှာပါဝင်နေကြသလိုပဲရုရှားနိုင်ငံရဲ့ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းနိုင်ငံမှာလည်းခုခံစစ်ပွဲတွေဆင်နွှဲနေတာမှာအမျိုးသမီးတွေအများပြားရှေ့တန်းမှာပါဝင်နေကြပါတယ်။အရင်ကအထည်လုပ်ငန်းလုပ်ကင်ခဲ့တဲ့ကရီနာဆိုရင်အခုခါယူကရိန်းနိုင်ငံအရှိချမ်းကတိုက်ပွဲတွေမှာရှေ့တန်းကနေတင်ကားမောင်းတဲ့စစ်သည်တယောက်အနေနဲ့ပါဝင်နေပါတယ်
။ Ну со своей стороны я стараюсь тоже помогать по максимуму.
ကိုလုံနိုင်တာမှန်သမျှအမြင့်ဆုံးအကောင်းဆုံးကူညီဆောင်ရွက်နိုင်အောင်ကြိုးစားပါတယ်။စိတ်တည့်ရေးရအရာလည်းအမြင့်ဆုံးထားပါတယ်။လိုအပ်တဲ့နေရာတိုင်းမှာဝင်လုပ်တယ်။မိမဖြစ်လို့ဆိုပြီးတော့မလုပ်ဘဲနေတာဘာမှမရှိပါဘူး
။ဒီလိုစိတ်ထားနဲ့ပါဝင်နေတာကတော့သူတယောက်တည်းမဟုတ်ပါဘူး။ဥပဒေအကျိုးဆောင်ရှေ့နေအလုပ်ကို10နှစ်ကျော်လုပ်လာခဲ့တဲ့မာရီယာဆိုရင်လေတိုက်ပွဲတွေပြင်းထန်နေတဲ့ဒွန်းဘတ်ဒေသမှာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ထုတ်နေတဲ့တပ်မှုတစ်ယောက်ပါ။အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်စိတ်ထဲပြင်းပြရင်ဘယ်လိုအလုပ်မျိုးကိုမဆိုအောင်မြင်အောင်လုပ်နိုင်ပါတယ်လို့သူကပြောပါတယ်
။ Ты секс женка выкон свои обовязки и ванаться с промоушной работы не имеет значения.
မျိုးသမီးတယောက်သူ့တာဝန်တွေသူကောင်းကောင်းချင်းပြောင်းထမ်းဆောင်နိုင်တယ်ဆိုရင်ဒါသူလုပ်နိုင်တာပါပဲ။အမျိုးသားနဲ့အမျိုးသမီးမတူဘူးလို့ပြောလို့မရပါဘူး။ဒီအလုပ်ကအမျိုးသမီးတွေနဲ့မဆိုင်ဘူးလို့မြင်ပြီးတော့အစင်လာအစွဲနဲ့ကြီးတတ်ကြတဲ့တပ်မှုတွေရှိနေပါသေးတယ်။သူတို့ကအမျိုးသမီးစစ်တီတွေကိုမလိုချင်ကြဘူးလေ။ဒါပေမဲ့တကယ်လှုပ်ချင်ကြတဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေကတော့ရှိပါတယ်။ကိုယ်တိုင်ကစိတ်ဆန္ဒသာပြင်းပြရဲဆိုရင်ကိုယ့်ရဲ့ရက်တီချက်ကိုလှုပ်ချင်တဲ့အရာတွေကိုအောင်မြင်အောင်လုပ်နိုင်ပါတယ်
။ယူကရိန်းနိုင်ငံမှာဒီနှစ်အစောပိုင်းရုရှားကျူးကျော်စစ်ဆခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသမီးတွေတိတိတသားပို့ပြီးတော့များလာခဲ့ပါတယ်။လက်ရှိယူကရိန်းစစ်တပ်တိုက်ခိုက်ရေးအဖွဲ့ရဲ့15ရာခိုင်နှုန်းလောက်ကအမျိုးသမီးစစ်တီတွေနဲ့အရာရှိတွေဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောထားပါတယ်။အလားတူမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တိုက်ဖြတ်ဖို့လက်နက်စွဲကင်တော်လှန်ကြတဲ့နေရာမှာအမျိုးသမီးတွေတိတိတသားပို့ပြီးတော့များလာနေတာပါအရေးအတွက်အဖြစ်စီးရင်အတိအကျမသိရပေမဲ့လို့နေရာဒေသစုံကပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာအမျိုးသမီးစစ်သည်တွေအများပြားပါဝင်နေတာကိုတွေ့နိုင်ပါတယ်လက်ရှိနှွေဦးတော်လှန်ရေးလက်နက်ကင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်လို့မန်အမရာကလည်းပြောပါတယ်
အမျိုးသမီးတွေစစ်တီအခမ်းအနားလည်းဒီဥမာအမျိုးသားများနည်းတူကတော့အရေးပါတဲ့အရာရောက်တဲ့အနေအထားတွေ လူတိုင်းကတော့ဒီ social life လောက်ခံနေရတာတော့ဒီအမျိုးသားတွေကလည်းပေါ့နော်ရှေ့ထွက်နိုင်တယ်တခုခုစီရေးရလည်းအမျိုးသားတွေကလည်းပေါ့နော်ဆုံးဖြတ်ချက်ချနိုင်တယ်ဆိုတော့ပေါင်ခက်ခံရတဲ့အရာကြီးအဟန့်အတားကြီးရှိနေကြတာပေါ့နော်ဒါကြီးအားလုံးလည်းအမျိုးသမီးတူရဲ့အနေနဲ့ဖြေချက်တင်တဲ့အရာကြီးဘလို့ခန်းတမ်းတွေကပို့ပြီးတော့မှဟိုဖြစ်မလဲဆိုတဲ့အခါကျတော့လက်ရှိအမရတို့တွေဒီအမျိုးသမီးတက်ရင်းနေလဲဖွဲ့စည်းလာခဲ့ပြီးအဲ့ဒီအမျိုးသားတွေတက်ရင်းမှာရှိနေတဲ့အမျိုးသမီးစစ်တီတွေရဲ့ပူးပေါင်းပါဝင်မှုကလည်းပေါ့နော်အမျိုးသားများနှီးတူထက်တူကြနေဆုံးခါကြတော့ဒီအားလုံးကတော့ဒီလူမှုပအောင်ခက်ခဲနေရတဲ့အရာကတော့ပေါ့နော်ဒီစီရင်ရလှုပ်ရှားမှုတွေဒီအမျိုးသားများတိုင်းလှုပ်ရှားနိုင်နေဆိုတော့ပြည်내ချက်တွေကြားထဲမှာတင်ပေါ့နော်အမျိုးသမီးတူကိုနိုင်ကလည်းဒါတွေလှုပ်နိုင်ပါလေဆိုတော့သူတို့ရဲ့မှုမင်းကနေပြီးတော့မှပေါ့နော်တက်တေကြခဲ့တဲ့အရာတွေကအမျိုးသမီးတွေရဲ့အခန့်ကဏ္ဍအရေးပါမှုအရာရမှုတွေအတွက်တက်တေအထောက်အထားခြင်းတွေတော့ရှိနေခဲ့တယ်လို့အမှားယုံကြည်ထားတယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာတနည်းကျော်ကြာလာပြီမဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့နေရာတော်များများမှာဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမျိုးသမီးစစ်တီတွေဟာလည်းကြာရနေရာကနေပါဝင်နေကြဆဲဖြစ်ပါတယ်။အစင်လာကန့်သက်ချက်တွေဘယ်လိုပဲရှိရှိအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူတိုင်းပြည်အတွက်တက်တအားပါဝင်ဆောင်ရွက်နိုင်ကြတယ်ဆိုတာကိုတော့မြန်မာနဲ့ယူကရိန်းအမျိုးသမီးရဲ့လှုပ်ရှားမှုတွေကတက်တည်ပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ပူချူပါရှင်။
မကင်ပြည်ထောင်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ဗီအမေရိကန်တန်ခါးနဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဆက်ပြီးတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးပါအောင်မယ်။အမေရိကန်ပြည်ထောင်စုအထက်တန်းကျောင်းတွေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားတွေနဲ့သင်ကြားပေးတဲ့အစီအစဉ်1600လောက်ရှိပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်နဲ့ဝါရှင်တန်ဒီစီမြို့မှာသက်ဆိုင်ရာလူမျိုးအလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေထဲမှာအခုဆိုရင်မင်းနီဆိုတာပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမယ့်အစီအစဉ်လည်းပါဝင်လာပါတယ်။မိခင်ဘာသာစကားမပြောက်ပြအောင်နဲ့ရိုးရာယဉ်ကျေးမှုအမွေထိန်းဖို့အခက်ခဲကြတဲ့ကနေဖြစ်မြောက်အောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။မင်းနီဆိုတာပြည်နယ်မြို့တော်စိန်ဘောကတက်တန်းကျောင်းတွေမှာကရင်ဘာသာစကားစတင်သင်ကြားပြီးတော့မှာပါ။လွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးခုကသင်ကြားပေးနိုင်မဲ့ဆရာဆရာမတွေရှိလာတာကြောင့်လာမဲ့စာတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပ
ါအများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသိုလ်ကမှကြီးတာရတယ်နော်အများအပြားတက္ကသိုလ်ကမှကြီးတဲ့အခါကျတော့ကင်းစာကျွမ်းကျင်ရတယ်နောက်ဝက်ကင်းဟိုစာကင်းစကားကင်းစာကျွမ်းကျင်တဲ့အခါကျတော့ဟိုစာဒီတိတ်ခက်ခက်မရှိဘူးနော်ဒီမှာနောက်ဒီမှာရလာတော့အခါကျတော့တို့ဟောစာကြောင်းတက်ခွင့်ရတယ်နော်ကြောင်းတက်တယ်နောက်ပြီးတော့တက်တူတက်တယ်တက်ပြီးတော့ဟောစာဒီတို့ဖွဲ့တယ်ပဲရနောက်ပြီးတော့ဟောစာကြောင်းဆရာဟောစာlicense တခါပြန်ဖြည့်အမရတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတာပေါ့နော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့သူတို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းတယ်ဆွေနှိုးစော်ရပေါ့နော်သူတို့ဟောစာဒီအဲ့ဒီဟိုစာကင်းစာတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့ဆိုရတယ်ဟိုစာအားပြတော့ပေါ့နော်အဲ့ဒါသူတို့ဟိုစာဒီကင်းစာပါတာကိုဟိုစာပြပြယူမှာပဲကျွန်တော်လည်းဒီ subject session ဟိုစာကျောင်းမှာဟိုစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟိုစာလုပ်လို့ရမှာနေနော်အေးပါကျွန်တော်တို့ဒီမှာဟိုစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစာဒီlazing see we shit about จองลา we are จองลาတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်တယ်ဖိတ်ခေါ်ပြီးတော့ကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်ရောက်လို့ရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာ plot outside တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အတိမပြီးသူတို့သင်ကိုရှိပြီးအဲ့ဒီချင်းအဲ့ဒီအခြေအနေတိဒီချင်းကြီးရောက်လာတဲ့ခါကျတော့ဟိုစားကျွန်တော်ဟိုစားသူတို့ကျောင်းသားတွေဖြစ်ဖြစ်ကျောင်းသားတွေပြည့်ပြည့်ဟိုစားတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကရင်စာ kins ga kin ba da hoza di general tema ba general hoza na la nata na hoza music tere hoza general ya yu ya yin ji mu sap pi ba da ga ko hoza di nai nga ma hoza terminal hoza program le te te hoza te te lo ya ba na wo hoza tu te mu shi ya hoza lo lo ya wo na le bi wo na
အခုလိုကိုပိုင်ဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမရှိတဲ့အခါကျအဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကျတော့ဟောစာဒီကျွန်တော် school district ပေါ့နော်ကျွန်တော်အဲ့ဒီဟောစာပြည်ရေးဌာနနေပြီးတော့ကျွန်တော်ဟောစာဒီပါဒါရတခုအနေနဲ့သတ်မှတ်ပြီးတော့ဟိုစားတင်ယူဖို့အတွက်အကောင့်ချရှိတယ်နော်အဲ့ဒီအကောင့်ချဒီအကောင့်ချရှိတဲ့ခါကျတော့သူတို့လည်းဟိုစားတုံးအပေးရပေါ့နော်သူတို့တာဟိုစားဒီတုံးအပေးရသူတို့စီမှာတတ်တောင်းဘူးနော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်ဟိုစား music theory ကိုကျင်းစကားကျင်းပါတာဟိုစားသင်ကြားပေးစီရင်တော့နော်အဲ့ဒါဟိုစားအဲ့ဒါကိုဟိုစားကျွန်တော်တို့ဟိုစားဒီအထောက်ကူပြုမယ်အထောက်ပံ့မယ်ဟိုစားပံ့ပိုးမယ်ဦးရောဆိုရှင်တော့ကျွန်တော်တို့အတွက်ဟောကျွန်တော်တို့ community အတွက်လည်းအကျိုးရှိမယ်နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်ဟောစား American ဟောစားဒီ community ခုလုံးတက်ပေါ့
ဆာခူရှိဇန်ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတဦးပါ2022ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနိုင်ငံတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကခန့်ထားသူလည်းဖြစ်ပါတယ်မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခူရှိဇန်ကအခုလိုရှင်းပြပါရယ
် because I am a parent in St. Paul school
ကျမလည်းမိဘတယောက်ပါကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားသင်ကြားဖို့အတွက်ရန်မုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ခန်းစာတွေဘယ်လိုရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all, I would like to talk about how we created.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကဆန်လန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုတင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွန်းမံသင်ကြားပေးမှာပါ။တင်ယူညွှန်တန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့ဆန်တိုင်းမှာပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ
။ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้าလေးเจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ဘောအထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေမွေးထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့သ တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာတော်တော်ရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတော့သိပ္ပံနဲ့နိပညာအလဲရောက်လာပါပြီစိုက်ပျိုးရေးအပြင် Channel 5 လို့ကဘာကျော်ရေမွေးအပါအဝင်လူအသုံးဆောင်တွေမှာမျက်မြင့်မွေးလို့ခေါ်ကြတဲ့ Factiva ကိုဘလို့သုံးကြတယ်ဆိုတာဇီဝနိပညာရှင်ဒေါက်တာတန်းတန်းစင်ကိုဒေါက်ခင်မျိုးတက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ပဲတီဗန်မြားဆိုလို့ထင်ကျတော့အတုံးဝင်လဲဆိုပြီးတော့ဒီနိုင်ငံတကာကနေပြီးတော့အသိမှတ်ပြုထားပါတယ်ဆိုတော့ဒီထဲမှာပေါ့နော်ဆမကဒီပဲတီဗန်မြားဟာရေမွေးနေနဲ့လဲတုံးလို့ရတယ်နောက်ပြီးတော့လူသုံးကုန်ပစ္စည်းတော်တော်များများမှာလဲပဲတီဗန်မြားကိုတုံးနိုင်တယ်လို့ဆမပြောသွားတော့နေပထမအဦးဆုံးပေါ့နော်ဒီရေမွေးမှာဘလို့ပုံစံနဲ့ပဲတီဗန်မြားကိုတုံးရပါ
သူကဒီဗတိဗံမြင့်ရဲ့အမွေပေါ့နော်မျက်မြင့်မွေလို့လည်းအဲ့ဒီလိုမျိုးခေါ်ကြရတယ်ပေါ့နော်ဒီဥပမာဆိုရင်ကျမတို့လာရှိုးမှာနာမွန်ရွာမှာပေါ့ကုတလာယာမကျောင်းတိုက်ဆိုတာထိုင်ဝမ်ဖုံးတော်ကြီးကျောင်းရှိရဲ့အဲ့ဒီကတော့မျက်မြင့်မွေလို့ခေါ်တယ်နောက်ပြီးတော့တကွင်းလုံးပေါ့ဖုံးကျောင်းတကွင်းလုံးအပြည့်ကိုလည်းဒီဗတိဗံကိုစိုက်ထားတယ်ပေါ့စိုက်ပြီးတော့ဒီဗတိဗံမြင့်ရဲ့အမွေတိုင်ရတဲ့အမြင့်ကိုယူပြီးတော့အမွေတိုင်လောက်ပါတယ်ဆရာမအမွေတိုင်ကဘာလဲဆိုရင်ယနတ်ဟာဒီတရားထိုင်တဲ့အခါမှာစိတ်ကိုတည်ငြိမ်စေတယ်လို့ဒီကအဲ့ရဆရာလေးတွေကပြောပါတယ်အဲ့မှာအမွေတိုင်ကိုလောက်တယ်လောက်ပြီးတော့သူတို့ကတရားထိုင်တဲ့အခန်းလေးမှာဒီအမွေတိုင်ကိုဟိုတုံးနေပေါ့နော်ညီမတို့ဒါထိုင်ဝမ်ကဘုံကြီးချောင်းကလောက်တာတွေ့ဘူးပါတယ်နောက်ပြီးတော့လည်းဒီတတန်းရင်နဲ့မြင့်မြင့်မွေးပေါ့နော်ဒီဗတိဗံမြင့်ရဲ့အမြင့်တွေကိုကျမတို့ကအစီထုတ်တာပေါ့နော်အစီထုတ်တဲ့အခါမှာဒါဟိုဆရာလေးကျောင်းကလည်းထုတ်တာတွေ့ရတယ်နောက်ပြီးတော့ဟိုကဘာမှာလဲ Channel 5ရေမွေးမှာဒီအနံ့ပါတယ်လို့ကျမတို့လေ့လာသိရှိရပါဒါကတော့အမြင့်ရဲ့ထူခြားချက်ပေါ့နော်ဒီထူခြားချက်နဲ့ပတ်သက်ပြီးတော့လည်းကျမတို့ကဒါဟာအမြင့်မွေးမှာရှိတဲ့ဘက်တီးရီးယားတွေရဲ့ဒီပြောင်းလဲပေးလိုက်တဲ့ compound ပေါ့ပြောင်းလဲပေးလိုက်တဲ့ drug ပေါင်းတစ်ခုကြောင့်အဲ့လိုအမွေးနဲ့ရတာလို့ဒီမှာတို့လေ့လာသိရှိရပါတယ်။နောက်တစ်ခါကိုနှစ်ကအမြင့်ကသူကဝင်းနဲ့လည်းရှိရယ်။နောက်ပြီးတော့သူ့မှာဆိုလို့ရှိရင်ဟိုထိုးခြားတဲ့တတ္တိတွေရှိတော့ဒီကျမကလည်းဒီအကြောင်းတွေတင်တဲ့ခါမှာဟိုလူတွေကတော့စန့်ချည်တဲ့ခါမှာအဲ့ဒီအမြင့်ကလေးတွေကိုတဏှာနဲ့ကြိတ်လဲရင်တင်းထိတ်တောင်မှနည်းနည်းလျော့သွားတယ်လို့ကြားသိရပါတယ်။နောက်တစ်ခါကျတော့အိန္ဒိယရောဘာလို့ဗတ်မှာဆိုရင်ဒီအမြင့်တွေပေါ့နော်အမြင့်မွေးလေးတွေကိုကျမတို့ဟိုပိတ်ဆဘားလေးတွေပိတ်ကျဲဆလေးနဲ့ချုပ်ပြီးတော့ကျမတို့ဒီဂျီတော့တဲ့နေရာမှာရေချိုးရင်စက်ပြာနဲ့ဂျီတော့တဲ့နေရာမှာတုံးတဲ့အခါမှာကြီးလဲပြောင်းနေအနံ့လဲမွေးပြီးကြံခဲ့တယ်ပေါ့နော်လူလန်းဆန်းစေတဲ့ဆိုပြီးတော့ဟိုအဲ့ဟာမျိုးလေးတုံးညာရှိပါတယ်
ဒီမွေးပြန်ပေါ့နော်တခြားဗတိဗံမြက်ကိုဘယ်နေရာတွေမှာသုံးပါသေးလဲဆရာမ
ဟုတ်ကဲ့ဒီဗတိဗံမြက်ကကြတော့ဆရာမရဲ့နှစ်လလောက်ရှိရဲ့ခါမှာ तू က7လောက်သားတက်တွေပွားလာပွားလာရဲ့နောက်6လလောက်ရှိရင်သားတက်က450လောက်ပွားလာပြီးတော့သားတက်များများပွားခြင်းနဲ့ဆိုရင်အပေါ်ကနေပြီးတော့ကျမတို့ကဒီ9လက်မလောက်ခြံပြီးတော့ဖြတ်ဖြတ်ပေးရဖြတ်ဖြတ်ပေးတဲ့ခါမှာဒီညေရိုးထန်တွေအများကြီးပဲထွက်လာတယ်ပေါ့ထွက်လာလို့ရှိရင်တော့ကျမကတော့ဒီညေကိုအဖုံးကာနဲ့ဖုံးအုပ်ပေးရပေါ့ဒီစိုက်ခင်းနေမှာနောက်ပြီးတော့တတိချန်နေမှာဆိုရင်အပင်ခြေရင်းနေရယ်နောက်ပြီးတော့ဟင်းနေရဲ့စိုက်ခင်းနေမှာမျိုးစိချပြီးရင်ဖုံးအဖုံးကာပေါ့ကျမတို့စိုက်ပြွေးမှာတော့ mulching လို့ခေါ်တာပေါ့အဲ့လိုမျိုးဖုံးပေးတဲ့အခါမှာဆိုလို့ရှိရင်ရေကျလို့ရှိရင်လည်းသူကဟိုတဲမကိုက်တော့ဘူးအပင်နေရနေအဲအဲ့ဟာမျိုးတုံးလို့ရတယ်တကယ်လို့မြေရိုးတံတွေကရင့်လာပြီဆိုရင်တော့ကျမတို့ကလက်မှုပစ္စည်းတွေလောက်တာပေါ့နော်လက်မှုပစ္စည်းတွေမြေရိုးတံရင့်ရင့်တွေကိုဒီ time မှာဆိုရင်သူ့ကိုဖုံးပြီးလိုမျိုးချစ်ပြီးတော့ကောက်လေးတွေเนาะ keychain လေးတွေ chain လေးတွေစကားလေးတွေ handbag 80 slim bag တွေအဲ့ဒါတွေကိုသူကနေပြီးတော့ဟိုရက်လောက်တယ်ပေါ့နော်နောက်ပြီးတော့သူကဘာလောက်လို့ရသေးလဲဆိုရင်ကျမတို့လိုနိုင်ငံနဲ့အတွက်နိုင်ငံတွေမှာဆိုရင်ဒီတက်ကဲအစားပေါ့ဒီဗတိဗံညက်ရင့်နေတဲ့အဲ့ညက်ရိုးတံတွေကိုကျမတို့ကအိမ်မိုးတက်ကဲအနေနဲ့ရက်ပြီးတော့အိမ်မှာမိုးကာတာတွေဘာတွေလဲသုံးပါ
ဒ organic site တွေမှာ vetiver မြက်ကိုတုံးနေဆိုတော့ဟိုဘယ်နေရာတွေမှာ तू ကအတုံးကြပါလဲဆရာ
तू က insect ထောင်ကြပေါ့ insect ထောင်ကြဆိုတော့ तू မှာရှိရဲ့ဒီ protein တက်ပါဝင်မှုကြောင့် insect တွေကသူ့စီမှာပဲဥဥကျင်တယ်ဥဥကျင်တဲ့အခါမှာစိုက်ခင်းနေရကိုဒီကစိုက်တဲ့အပင်စီမသွားဘဲနဲ့သူ့စီမှာလာပြီးတော့ဥဥတယ်နောက်ကြတော့ तू ကအကောင်ပေါက်လာတဲ့အခါမှာနည်းနည်းလေးကြီးလာရောဒီမြက်ရဲ့အမှုရည်တံလေးတွေမခံနိုင်မဲနဲ့ဒီဖြက်ပိုးတွေကတိတ်ဆုံးကြတော့ကျမတို့ကဒါဖြက်ပိုးထောင်ချောက်အနေနဲ့အဓိကပေါ့နော်ပြီးတော့ organic site ခင်းနေမှာကျမအဲ့ဒါကိုဒီဟင်းနေဟင်းရတန်းနေနောက်တတိပင်ချာတန်းချားတွေမှာဟိုသူ့ကိုတုံးခိုင်းပါတယ်နောက်တစ်ချက်ကကြတော့ခုနကပေါ့နော်သူ့ရဲ့အမြင့်ကအာကောင်းနဲ့အဟာရဓာတ်စုံနိုင်တဲ့ဒီဘယ်လိုပြောမလဲအမြင့်မှုတွေလည်းရှိရဲဆိုတဲ့အခါမှာဒီအပင်ပတ်ပတ်လည်မှာဝိုင်းပြီးတော့တော်လကောင်တချို့နေရာတွေမှာ၄နေရာပေါ့အဲအဲ့လိုစိုက်ခိုင်းခြင်းအဖြစ်အဓိကအပင်ထောပတ်ပင်လည်းဖြစ်မယ်ကော်ဖီပင်လည်းဖြစ်မယ်ပို့ပြီးတော့အားကောင်းလာတာတွေ့ရနောက်တစ်ခုကကြတော့ကျမတို့ organic မှာကြတော့ကိုယ့်ရဲ့ဘေးခြံပတ်ဝန်းကျင်ကိုယ့်ရဲ့စိုက်ခင်းတဲ့အိမ်ကြီးခြံနီးနားချင်းဟာကိုယ့်တက်စီပေါင်းတက်စီတုံးနေမယ်ဆိုရင်ကိုယ့်ခြံထဲကိုစီးမလာအောင်စီအတားအနေနဲ့ဒီဗက်တီဗာမြက်ကိုစီယိုဒန်အနေနဲ့စိုက်ဖို့အကြံပေးပါနောက်ပြီးတော့ကျမတို့ချတက်တာပေါ့နော်အရင်တော့ကနယူးအော်လီယန်နေရာပေါ့အမေရိကမှာသူကရေကန်တာတွေကတက်သားတွေနဲ့လှုပ်တာတက်သားတွေကချတက်တဲ့ခါမှာရေကိုမဟန့်တားနိုင်မင်းနဲ့ရေကြီးရဖြစ်ခဲ့တယ်ဗက်တီဗာမြက်ကိုအရင်စိုက်လိုက်တဲ့ခါမှာရေကြီးရလျှံမှုကိုလည်းတားဆီးနိုင်တယ်ပြီးတော့ကျမတို့စိုက်ပျိုးရေးမှကြတော့ချဆိုတာတက်ဖို့ကခဲရင်းနေပေါ့နော်အပင်တစ်ပင်ချတက်နေတယ်တစ်ခုခုချတက်နေတယ်ဆိုလို့ရှိရင်အဆောက်အုံချတက်နေတယ်ဆိုအိပ်ပတ်ပတ်လေမှာအိပ်ဘေးနားမှာဗက်တီဗာစိုက်လိုက်တဲ့ခါမှာနော်သူ့ရဲ့အမြင့်ရဲ့ဒီရနှန်းရဲ့ချောင်းမလို့ချဟာအလိုလိုပေါ့နော်အဲ့ဒါတာစီပီတာဖြစ်တာကိုသိရတာပေါ့နော်နောက်အတုံးဝင်တာကတော့ညရိုးတွေတအားမရင်ခင်မှာဒီနုစင်ခါမှာကျွန်တော်ကျမတို့ trace ဆန်အစာပေါ့နော်ဟုတ်ဆင်းပြီးတော့ဒါဘဲစာကြက်စာအနေနဲ့လဲကျွေးလို့ရတယ်ရင့်သွားရင်တော့ကျမတို့အိမ်မိုးတက်ကြရင်ဘာတွေနဲ့လုံလို့ရပါတယ
်ဒေါက်တာတန်းတန်းစင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တော့ပါပြန်ပြီးဆုံးပါဦ
းဒေါက်ကမြို့တဲ့စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းကနေတောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတလဲတင်ပြပေးပါဦးမယ်ခင်ဗျာ
တင်တဲ့နိုင်ငံမှာရဲလက်ချက်နဲ့အဲဂျီးရီးယားနယ်ပေါ်18နှစ်အရွယ်လူငယ်လေးတေဆုံးခဲ့မှုပေါ်မကျေနပ်လို့ဖြစ်လာတဲ့အဓိကရုံးနဲ့ဆန္ဒပြမှုတွေတုံ့ရက်မြောက်နေမှာပဲသမ္မတအီမနျူအယ်မက်ခရွန်နဲ့ကက်ဘိနက်ဝင်ကြီးတွေအရေးပေါ်အထူးအစည်းအဝေးကိုဒုတိယကြိမ်လုပ်ခဲ့ပါတယ်နိုင်ငံထဲမှာညီညွတ်ရေးနဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်ဦးစားပေးဆွေးနွေးမှာဖြစ်တယ်လို့ဝင်ကြီးချုပ်ကပြောပါတယ်နိုင်ငံတော်ဝန်ဆန္ဒပြမှုတွေအတွင်း800ကျော်ဖမ်းဆီးခဲ့ပြီးရဲတပ်ဖွဲ့ဝင်250ကျော်လည်းဒဏ်ရာရခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အဆင့်ထိကိုဆိုးဝါးလာနေပြီလို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီနေ့အစည်းအခမ်းစာထုတ်ပြန်ပါတယ်စစ်တပ်ဟာသူ့ရဲ့အတိုက်ခံတွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့နေရာတွေကိုဖျက်လေးပြက်ဗျူဟာကိုအသုံးပြုပြီးစားနေရိတ်ခါအမိုးကာနဲ့ဆေးဘက်ဆိုင်ရာဌာနများအပါအဝင်အသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးကာရပ်သားထောင်ပေါင်းများစွာကိုတပ်ဖြတ်ဒဏ်ရာရအောင်လှုပ်ဆောင်နေရလို့လည်းအစည်းအခမ်းစာမှာရေးသားထားပါတယ်ဒီအစည်းအခမ်းစာကိုလူအခွင့်အရေးကောင်စီကိုဇူလိုင်လ5ရက်နေ့မှာတင်ပြมาလည်းဖြစ်ပါတယ်ဥရောပသမဂ္ဂခေါင်းဆောင်တွေဟာတရုတ်နိုင်ငံပေါ်မိခိုအားထားမှုကိုရှော့ချဖို့နဲ့ရာသီဥတုပြောင်းလဲမှုကဲ့သို့သောနယ်ပယ်တွေမှာအန္တရာယ်ကင်းရှင်းရေးနဲ့မျှတအောင်ဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာကိုဒီနေ့လုပ်တဲ့ဥရောပသမဂ္ဂထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်ရှင
်ပတ်ကြနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမှတ်ခင်လေးကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ John Dryden တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာ။ VOA American အတန်းရဲ့တောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာပါ။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။တော်ရရှိမှန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သင်ခင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.